လူမလာရှိရနေမှာအထွေရွေးကောက်ပွဲကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပြီးတော့နေပညာနဲ့ငွေကြေးထောက်ပံ့မှုအကူအညီတချို့ပေးနေတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။ဒါ့အပြင်မြန်မာရွေးကောက်ပွဲကိုပထမဆုံးအကြိမ်စောင့်ကြည့်မယ်နိုင်ငံတကာအဖွဲ့တစ်ခုဖြစ်တဲ့ကာတာစင်တာကလည်းမြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန ကြီးတို့ရ1389ခုနှစ်သတင်းကြော်လာပြေကျော်စက်တရက်2015ခုနှစ်နိုဝင်ဘာလ8ရက်တနင်္ဂနွေနေ့တွင်လွတ်တော်အသီးသီးအတွက်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲများကျင်းပပြုလုပ်မည်ဖြစ်ကြောင်းသတ်မှတ်ကြေညာလိုက်ပြီးဥက္ကဋ္ဌပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟုဖော်ပြပါရှိပါရရှင်
ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာကျင်းပမယ့်အကြောင်းတည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုအစိုးရပိုင်ရုပ်မြင်သံကြားကနေအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာလိုက်တာကိုအမေရိကန်တည်ထောင်စုအနေနဲ့ကြိုဆိုကြောင်းဗုဒ္ဓဘုနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မတ်ဒိုနာကပြောသွားပါတယ
် Well, we welcome the announcement of the election dateWe think that a credible parliamentary election.
ခုလိုရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာလိုက်တာကိုကျွန်တော်တို့ကြိုဆိုပါတယ်။မြန်မာဒီမိုကရေစီပြောင်းလဲရေးမှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲဟာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။အားလုံးပါဝင်နိုင်ပြီးထင်သာမြင်သာရှိတဲ့ရွေးကောက်ပွဲဖြစ်ဖို့တည်ကြအောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံရေးပါတီတချို့နဲ့လူထုအခြေပြုအဖွဲ့အစည်းတွေကိုဤပညာပိုင်းဆိုင်ရာအကူအညီတချို့အမေရိကန်အစိုးရကထောက်ပံ့ပေးနေပါတယ်။
ဒါအပြင်ရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့ကိစ္စနဲ့ပတ်သက်လို့လေ
I do know that in terms of the observer status
ကျွန်တော်တို့ကြည့်သလောက်ကာတာစင်တာရဲ့အဖွဲ့ဝင်တွေနဲ့ဥရောပသမဂ္ဂတို့ကိုရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့ဖိတ်ခေါ်ထားပြီးဖြစ်ပါတယ်ပြည်တွင်းနဲ့ပြည်ပကရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကိုလည်းခွင့်ပြုမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်ဒါပေမဲ့လုပ်ငန်းရှင်တွေကတော့ဆက်လက်ဆောင်ရွက်နေတုန်းဖြစ်ပြီးဘယ်သူတွေဖြစ်မယ်ဆိုတာတော့သူတို့အသေးချာမဆုံးဖြတ်ရသေးပါဘူး
ရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့ပထမဆုံးအချိန်ဖိတ်ခေါ်ခံထားရတဲ့ကာတာစင်တာကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပမယ့်ရက်သတ်မှတ်လိုက်တဲ့အတွက်အားရမိကြောင်းနဲ့ကြိုတင်မဲပေးမဲ့ကိစ္စကိုလည်းဆက်ပြီးတော့စောင့်ကြည့်သွားမယ်လို့ကာတာစင်တာရဲ့ဒီမိုကရေစီရေးရာအစီအစဉ်တွဲဖက်ညွှန်ကြားမှုဂျိုနာသန်စတုန်းစထရီကဗီအိုကိုပြောပါတယ
် What we're trying to do is to make an impartial assessment of the election process to identify
ကျွန်တော်ဒီမှာဘာလို့ဖို့စ조사နေလဲဆိုတော့ရွေးကောက်ပွဲဖြစ်စဉ်မှာဘယ်ဟာကအလုပ်ဖြစ်တယ်ဘယ်နေရာမှာပြဿနာရှိတယ်သို့မဟုတ်ဘယ်နေရာမှာပိုကောင်းအောင်လုပ်ရမလဲဆိုပြီးဘယ်မလိုက်ပဲအကဲဖြတ်နိုင်မှုဖြစ်ပါတယ်အဲ့ဒီတော့ရွေးကောက်ပွဲအတွက်ကျွန်တော်တို့ကအကြံပြုချက်တွေပါတဲ့စီရင်ခံစာတွေနဲ့ကြေညာချက်တွေကိုထုတ်ပြန်မှာဖြစ်ပါတယ်ပြီးတော့ရွေးကောက်ပွဲနေ့မတိုင်ခင်ရွေးကောက်ပွဲဖြစ်စဉ်ပိုကောင်းလာအောင်ရွေးကောက်ပွဲကော်မရှင်နဲ့တခြားသူတွေကဒီအကြံပေးချက်တွေကိုစစ်သုံးကြမယ်လို့မျှော်လင့်ပါတယ်ရွေးကောက်ပွဲပြီးရင်လည်းကျွန်တော်တို့ကဒီရွေးကောက်ပွဲဖြစ်စဉ်ကိုခြုံငုံပြီးအကဲဖြတ်ဆက်ဆေးချက်တွေကိုထုတ်ပြန်ကြေညာမှာပါ
မြန်မာနိုင်ငံမှာမဲဆန္ဒရှင်စီးရင်အတော်များများမှားရင်းနေတာတွေကိုအချိန်မီပြင်ဆင်နိုင်ပြီးလာမယ့်ဩဂုတ်လမှာမဲဆန္ဒရှင်စီးရင်အပြည့်အစုံကိုထုတ်ပြန်နိုင်လိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းလဲမစ္စတာစတုန်းစထရီကပြောပါတယ်
For us, it's difficult to verify the accuracy of the voter list at this point.
ကျွန်တော်တို့ကလောလောဆယ်မှာတော့မဲဆန္ဒရှင်စီရင်ဘလောက်မှန်ကန်တိကျရဲဆိုတာအတည်ပြုဖို့ခက်ပါတယ်။ပနာမအဖြစ်ပြုလုပ်ထားတဲ့မဲစီရင်ဖြစ်ပြီးတော့ဒီစီရင်ကိုထုတ်ပြန်ရခြင်းအကြောင်းရင်းကလူတွေအနေနဲ့စီရင်ကိုစစ်ကြည့်ပြီးပါလာတဲ့အမားတွေကိုပြင်နိုင်ဖို့ပဲဖြစ်တယ်လို့ပြောလို့ရပါတယ်။ကျွန်တော်နားလည်ထားတာကတချို့အမားတွေကအသေးမွားဖြစ်ပြီးမှတချို့ကျတော့မဲစီရင်ထဲမှာလူတွေမပါလာတာနဲ့မပါတဲ့တဲ့လူတွေပါနေတာလို့ဖြစ်ပါတယ်။
ကာတာစင်တာရဲ့လေလာစောင့်ကြည့်ရေးလုပ်ငန်းစဉ်တွေကိုဩဂုတ်လ၁ရက်နေ့မှာစတင်မှာဖြစ်ပြီးအမေရိကန်၊ဥရောပ၊အာဖရိကကစတဲ့နိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်သူ50ဦးလောက်ပါဝင်မှာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စင်းကိုဇူလိုင်လ20ရက်နေ့မှာစတင်ပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားတင်သွင်းဖို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မဲဆက်စည်းရုံးမှုကာလကိုရက်ပေါင်း60အထိတုံးမြင့်ပေးသွားမယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကကတိပေးပြောဆိုထားပါတယ်။ရွေးကောက်ပွဲအတွက်သတ်မှတ်ထားတဲ့မဲဆန္ဒနေမြေတွေကိုလည်းတည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီလဇန်ပိုင်မှာထုတ်ပြန်ထားတာပါ။အဲ့ဒီထဲမှာနိုင်ငံတဝန်းလုံးမဲဆန္ဒနေမြေစုစုပေါင်း1180ခုရှိပြီးပြည်သူ့လွှတ်တော်မဲဆန္ဒနေမြေပေါင်း330နဲ့အမျိုးသားလွှတ်တော်မဲဆန္ဒနေပေါင်း168ခုပါရှိပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်မြေစုစုပေါင်း644ခုနဲ့တိုင်းရင်းသားရေးရာဝန်ကြီးမဲဆန္ဒနယ်ပေါင်း29ခုရှိနေပါတယ်။ဒီတော့အတွင်းမှာပဲရွေးကောက်ပွဲကာလအတွင်းမဲယုံလုံခြုံရေးတိုးမြင့်နိုင်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲအထူးရေး 2000ကျော်ခေါ်ယူမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။